ပင်လယ်ပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရဲ့အရှင်ကြောင့်ရခိုင်ကန်ယူတန်းတခြားမှာဆက်ပြီးတော့မိုးရွာနိုင်ပြီးမြေကြီးကြီးဓာတ်တွေကဘာပြိုဓာတ်တွေလည်းဖြစ်နိုင်တာကြောင့်သတိထားကြဖို့မိုးလေဝသနဲ့ဇလဘေးကညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။ဒီရဲ့ပိုင်းမှာမိုးနဲ့နိုင်ပေမဲ့နောက်ရက်ပိုင်းတွေမှာမိုးကြီးလာနိုင်မယ့်အလားအလာရှိတယ်လို့လည်းပ ရခိုင်ကမ်းရိုးတန်းဒေသတခြားမိုးအားကောင်းခဲ့ပါတယ်။လက်ရှိအခြေအနေအရကတော့ဒီတရက်နှစ်ရက်အတွင်းမှာမိုးအရှိန်အပြော့လာပွဲရှိနေပေမဲ့နောက်ရက်တွေမှာတော့မိုးကောင်းလာနိုင်တာမို့မြေကြီးကြီးတာတွေကမ်းပါပြိုတာတွေဖြစ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလပေးတော့ညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးလှထွန်းကပြောပါတယ်
။အဓိကတော့အခုကမိုးဒီပေါ့လေဒီဂျွန်လကောင်နောက်တစ်ခါဒီဇူလိုင်ဆိုရင်ကျွန်တော်တို့ကမိုးလေကာလရောက်ပြီ။မိုးကာလတယ်လည်းမိုးများဘူး။ဂျွန်လာတဲ့မှာလဲဆိုတော့လို့ခုအဓိကတော့မြေကြီးပေါ့မိုးနဲ့ဆက်ပြီးတော့မြေကြီးပေါ့မြေကြီးတက်လာတဲ့အချိန်မျိုးတော့ဒါသတိထားဖို့သူသတိထားဖို့လိုတယ်နောက်မိုးများတဲ့နေရာတွေမှာရင်မိုးများလို့မြေရေနူးနေတဲ့အချိန်မှာတက်မိုးများရင်တော့မြေပြုံးမှုတွေလည်းဒါဆက်ပြီးတော့ဖြစ်လာနိုင်တယ်ဒါအဓိကတော့ဒါတွေသတိထားဖို့
ဘင်္ဂလားပင်လယ်ော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရဲ့အရှင်ကြောင့်အပြင်မိုးရင်းကာလလေကိုရောက်လာတာမို့ဒီလိုအခြေအနေတွေဆက်တိုက်ဖြစ်နေတာလို့သူကတော့ဆက်ပြောပါတယ်။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တောင်ပိုင်းတို့မှာမုတ်တုံလေအကောင်းနေတဲ့အတွက်ရန်ကုန်တိုင်းရဲ့ပါဝင်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတော်တော်များများမှာမိုးသေးထန်စွာဆက်တိုက်ရွာသွန်းနိုင်ခြင်းရှိနေပါတယ်
။ခုလက်ရှိလာမယ့်2ရက်မှာတော့နေရက်အတွက်ပေါ့ဒီလာနောက်လာမဲ့ဒီနေ့15ရက်ဆိုတော့ဒီသက်ခွန်18လောက်မှာတော့ဒါကချင်းပြည်နယ်ပဲလဲဒါမိုးများဖို့ရှိပေါ့နော်ဒါပြောလို့ဟိုချင်းပြည်နယ်တို့ဘာလို့ကတော့အခုလက်ရှိမှာတော့အရင်ရက်တွေအားလောက်တော့မိုးမရနိုင်တော့ဘူးမုတ်တုံကနှစ်ပိုင်းကွဲနေတာပေါ့နော်ဟိုပဲဒီတောင်ပိုင်းဘက်မှာမုတ်တုံကရော့နေတယ်ဟိုဒီရခိုင်ကမ်းရိုးတန်းဘက်မှာတော့မုတ်တုံကအားကောင်းနေတယ်ဒီလိုမျိုးတွေရှိတော့လာမဲ့2ရက်ဘာလို့ဒီစက်ခွန်18လောက်မှာတော့ဒီရန်ကုန်တို့ဧရာဝတီတို့ကတော့ဒါဒီမိုးများမဲ့လာလာတော့တိတ်မတွေ့ရဘူးပေါ့နော်အဲ့တော့လက်ရှိမှာတော့ဒီမုတ်တုံကရခိုင်ဘက်မှာပဲဒီလက်ရှိမှာတော့ကောင်းနေတယ်ဆိုတော့မကွေးတို့တိုင်းတို့ဘာလို့ကတော့နည်းနည်းလေးကျော့သွားဘူးအလားလာရှိတယ်ပေါ့နော်
မိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်တွေအရကတော့မြဝကျွန်ပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရံဖန်ရခိုင်မိုးသက်လေပြင်းများကျရောက်ပြီးလှိုင်းကြီးနိုင်တယ်လို့ထုတ်ပြန်ထားပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တောင်ပိုင်းတို့မှာမုတ်တုံလေအားအနည်းငယ်မှအသင့်အင့်ရှိနေပြီးကြံဘင်္ဂလားပင်လယ်ော်မှာမုတ်တုံလေအားကောင်းနေတာမို့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးတို့မှာနေရာကျကျနေပြီးတော့မန္တလေးတိုင်းဒေသကြီးနဲ့ကယားပြည်နယ်တို့မှာနေရာစိတ်စိတ်စကိုင်းတိုင်းဒေသကြီးအထက်ပိုင်းပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်ရခိုင်ပြည်နယ်မှာတော့ဒေသအလိုက်နေပြည်တော်နဲ့ပဲခူးတိုင်းဒေသကြီးတို့မှာတော့နေရာကွက်ပြီးမိုးကြီးနိုင်တယ်လို့ထုတ်ပြန်ကြေညာထားပါတယ်လက်ရှိမှာကိုပဲရခိုင်ပြည်နယ်နဲ့မကွေးတိုင်းတို့တွေမှာမိုးသီးထန်စွာရွာသွန်းမှုတွေကြောင့်ရေကြီးရေလျှံနေတာတွေဖြစ်ပေါ်နေပါတယ်။အိမ်တွေရေလျှံတာအပြင်တံတားတွေပါမျောပါနေလို့လမ်းပန်းဆက်သွယ်ရေးခက်ခဲနေရပါတယ်ရှင်။